ရှမ်းပြည်နယ်နမ်ဆန်မြို့နယ်နဲ့ကြောင်မဲနားတဝိုက်မှာအေအေနဲ့တအောင်းလက်နက်ကင်အဖွဲ့ TNL တပ်တွေဒီနေ့တနေ့လုံးနီးပါအပြန်အလှန်ပစ်ခတ်ခဲ့ကြတာကြောင့်လူနေအိမ်တချို့ပျက်စီးသွားခဲ့ပါတယ်။ဒီတိုက်ခိုက်မှုအတွင်းတပ်မတော်ဘက်ကလက်နက်ကြီးတွေသုံးခဲ့တဲ့အကြောင်း TNL ဘက်ကပြောပါတယ်။အပြည့်စုံကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်ရှင်။
တမ်တော်နဲ့တအောင်လက်နက်ကိုင်အဖွဲ့ DNL တို့နမ်ဆန်မျိုးနဲ့ကွက်ခိုင်မျိုးအနီးမှာဒီနေ့တနေ့လုံးနီးပါအပြန်လှန်ပစ်ခတ်မှုတွေရှိခဲ့ပြီးတမ်တော်ဘက်ကလက်နက်ကြီးတွေအသုံးပြုခဲ့တယ်လို့ DNL ဘက်ကအတည်ပြုပြောပါတယ်။နမ်ဆန်မျိုးနဲ့မြို့တကျွာအုပ်စုလွယ်ပိန်းကျွာတဲကိုလက်နက်ကြီးတချို့ကျခဲ့ပြီးနေအိမ်တချို့ပျက်စီးခဲ့ပါတယ်။လက်နက်ကြီးကျရောက်ခဲ့ရဆိုရဲလွယ်ပိန်းကျွာဟာဆက်သွယ်ရေးမကောင်းတာကြောင့်ဒီကိစ္စကိုအတိအပြုပြောဆိုဖို့စုံစမ်းနေစေဖြစ်ပြီးတပ်မတော်နဲ့နှစ်ဖက်ပစ်ခတ်မှုတွေကတော့မနက်ပိုင်းကနေညနေပိုင်းအထိဆက်ပြီးရှိနေကြောင်းတပ်အောင်လက်နက်ကိုင်အဖွဲ့ TNL ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတားအိုက်ကျော်က VOE ကိုပြောပါတယ်
။ဟုတ်ကဲ့ဒီဖြစ်တာကတော့ဒီနမ်ဆန်နဲ့ကျော်မဲဆက်ကျော်မဲမြို့နယ်ကပါဘူးနော်အတိအကဖြစ်တာကတော့မနေ့ကလေးဖြစ်တယ်ဒီကအတကူကတော့ဒီဖြစ်လိုက်နားလိုက်ဖြစ်လိုက်နားလိုက်နဲ့ဒီလိုလောက်ကြာတယ်တိုင်းခွန်ချောင်းကပေါ့နော်အဲ့မှာရှိတဲ့နေရာကိုဒီကမရှိရှိကမရခလာရခွန်ကဒီမနေ့ကလေးလာရောက်ဒီလာရောက်တက်ခိုက်တာသူကအဲ့ဒီကျွန်တော်ရှိတဲ့နေရာကိုထိုးတက်တာအဲ့ဒါမှသူကထိုးလိုက်ပြန်လာလိုက်သူကထိုးတက်လာလို့ရှိတဲ့ဘက်ပြန်ဖြစ်တယ်အဲ့လိုမျိုးကပြန်လာလိုက်အခုဒီဆိုင်နေတော့မရှိဘူးဆိုင်နေတော့မရှိဘူးဒီလက်နေကြီးကတော့တော့ရှော့ဖြစ်တယ်ဘာဝင်ကျင်းတယ်အလင်းလူကြားရတယ်တမကြလည်းတော့မထည့်ရတော့မကြည့်ရသေ
းလွယ်ပိန်ကျွာတဲ့ကိုလက်နက်ကြီးကြတာဟာတပ်မတော်ဘက်က TNL တပ်တွေရွာထဲမှာရှိရဆိုတဲ့သတင်းကြောင့်ပြစ်ခတ်တာဖြစ်နိုင်ကြောင်းအမည်မဖော်လိုတဲ့ဒေသခံတဦးကပြောပါတယ
်မလဲနေ့လေနမိုက်ကျော်ဗာလဲမိုင်းငေါကနေရဲ့ဒီကိုပစ်တယ်လို့ဒီအဲ့ဒီကပစ်တာတော့ဟုတ်တယ်ပြီးရင်အဲ့ဒီဖက်မှာနေတဲ့စစ်တိုက်ကတော့တမခုန်ခုန်မရှိတယ်လို့ပြောတာပဲအဲ့ဒါတို့ပဲဖြစ်မှာအမေရပဲတော်တယ်လို့မနေ့ကသူတို့ဘုန်းကြီးကြောင်းနေပါလေ။တွားနေတဲ့ချိန်မှာတိုးလို့လေ။တွားထဲမှာတော့လွယ်လောက်တိမရှိဘူး။ TNL တွေကတော့ပြောရမယ်ဆိုရင်အဖြစ်မှာကဘယ်လိုပြောမှလဲဆိုတော့သူတို့လည်းပွဲဆိုတော့လေ။ပွဲဝင်လာလည်းဖြစ်နိုင်တယ်။ဒါပေမဲ့မသိတော့သူတို့ကရင်ကလေးဘယ်လိုတရင်ချသားလဲတော့မသိဘူး။အိမ်သုံးလုံးပေါ်မှာကြာခဲ့တယ်။ပြီးဘုန်းကြီးကြောင်းနားထဲမှာလည်းတလုံးကြာသေးတယ်ဆိုတော့ဟုတ်တယ
်။ဒီကနေ့ပြစ်ခတ်မှုနဲ့ပတ်သက်လို့အတိအပြုပြောဆိုနိုင်ဖို့အရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဘုံမူကြီးဝင်းထွတ်လေးကိုVOA ကဆက်သွယ်ခဲ့ပြီမယ်လဲဆက်သွယ်လို့မရခဲ့ပါဘူး။ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်နမ်မတူနမ်ဖက်ကမိုင်းငော့နဲ့ကြောင်မဲမြို့နယ်တွေမှာတပ်မတော်နဲ့ TNL တပ်တွေမကြာခဏဆိုတလို့တိုက်ပွဲကြီးဖြစ်နေပါတယ်။မြောက်ပိုင်းညီနောင်မဟာမိတ်သုံးဘွဲဖြစ်တဲ့တပ်အောင်လက်နက်ကိုင် TNL ရခိုင်လက်နက်ကိုင် AA နဲ့ကိုကံအဖွဲ့ MNDA တို့ဟာဒီနှစ်ကုန်ပိုင်းအထိတစ်ဖက်သက်အပြစ်ခတ်ရစဲကြောင်းကြေညာထားတယ်လို့တမတော်အစိုးရနဲ့လည်းအပြည့်အခက်ရစေးလက်မှတ်ရေးထိုးနိုင်ဖို့ဆွေးနွေးနေရလဲဖြစ်ပါတယ်။ဒီလတည်းမှာကချင်လက်နက်ကိုင် KYA KYO ကိုပါဝင်တဲ့မြောက်ပိုင်းမဟာမိတ်လေးဘွဲ့နဲ့တွေ့ဆုံဖို့အစိုးရဘက်ကအဆိုပြုထားတော်သူသူတို့နောက်ဆုံးတွေ့ဆုံခဲ့တဲ့စက်တင်ဘာ18ရက်တွေ့ဆုံပွဲမှာသဘောတူညီချက်တချို့ရခဲ့ရဆိုပေမဲ့တိကျပြတ်သားရဲ့ဆုံးဖြတ်ချက်ချခဲ့တာမျိုးတော့မရှိသေးပါဘူး။